တူရကီနိုင်ငံအစ္စတန်ဘူမြို့ဆော်ရီကောင်စစ်ဝင်ရုံတွင်ဆော်ရီသတင်းတောက်ဂျမယ်ကချိုဂီကိုတပ်ပစ်လိုက်တဲ့ဆိုတဲ့အထောက်အထားတွေပုံမရရှိနေပေမဲ့လေဒီလနှောင်းပိုင်းဆော်ဒီနိုင်ငံမှာကျင်းပမဲ့နိုင်ငံတကာယင်းကြီးမြှုပ်နှံမှုဆိုင်ရာညီလာခံကိုစီစဉ်ထားတဲ့အတိုင်းသူ့အနေနဲ့တက်ရောက်မယ်အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတက်ဖင်မနူချင်းကမနေ့ကပြောကြားခဲ့ပါတယ် CNBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးမနူချင်းကသတင်းတောက်အသက်ခံရမှုအတွက်သတင်းအချက်အလက်တွေပိုးပြီးရရှိလာမယ်ဆိုရင်အမေရိကန်အစိုးရအနေနဲ့အဲ့ဒီထောက်ထားတွေကိုအလေးထားကြည့်ရှုမှာဖြစ်ပေမဲ့လေ sorry မှာကျင်းပမဲ့ဆွေးနွေးပွဲကိုတက်ရောက်မဲ့သူ့အစီအစဉ်ကိုတော့ဖြတ်သိမ်းဖို့မရှိဘူးလို့ဆိုပါရယ်အလားတူနယူးယောက် Wall Street ကထိတ်တန့်ဗန်လုပ်ငန်းရှင်တွေကလည်း sorry နိုင်ငံမှာကျင်းပမဲ့အနာဂတ်ယင်းနီးမြုပ်နှံမှုဆိုင်ရာဥဆောင်မှုညီလာခံကိုတက်ရောက်မှာဖြစ်တယ်လို့ဆိုပါရယ်ဒါပေမဲ့လေညီလာခံတက်ရောက်မဲ့အစီအစဉ်ကိုဖြတ်သိမ်းတဲ့နိုင်ငံတကာထိတ်တန့်သတင်းမီဒီယာကုမ္ပဏီတွေစီးပွားရေးကုမ္ပဏီတွေရဲ့အကြီးအကဲတွေအရေးအတွက်ကတော့တိုးလာနေပါတယ်။ဒါအပြင် sorry နိုင်ငံနဲ့ပူးတွဲလုပ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေဖျက်တောက်မှုတွေလည်းရှိလာနေတာပါ။အဲ့ဒီထဲမှာတော့ဗြိတိန်နိုင်ငံကဘီလီယံနာတထေးကြီး Richard Branson ဆိုရင်လေသူ့ရဲ့ Virgin Group ကုမ္ပဏီအနေနဲ့ sorry နိုင်ငံမှာရှိနေတဲ့ယင်းနှိမ့်ညံ့မှုလုပ်ငန်းတွေကိုအဆုံးသတ်ဖို့ရှိကြောင်းတောက်ကြာနေကပြောဆိုခဲ့ပါတယ်။နောက်နာမည်ကြီးကုမ္ပဏီတွေဖြစ်တဲ့ AOL, Uber,ဖေကွန်ဆရာရီရဲ့အကြီးအကဲတွေလဲ sorry မှာပြုတ်လို့မဲ့ယင်းနှိမ့်ညံ့မှုညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့အသီးသီးကြေညာခဲ့ပါတယ်ရှင်